ရှေ့တရုတ်ပင်လယ်ပြင်အတွက်မှာတရုတ်နိုင်ငံဘက်ကအသိပညာတတ်မှတ်လိုက်တဲ့လေကြောင်းကာကွယ်ရေးစုံကိုကင်းလဲဆောင်ရှောက်ဖို့အတွက်စစ်လေယာဉ်တွေကိုဆေးလွတ်လိုက်တယ်လို့တရုတ်စစ်တပ်ကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတရုတ်နိုင်ငံကတတ်မှတ်လိုက်တဲ့အဲ့ဒီစုံအတွင်းစစ်လေယာဉ်တွေလွတ်ပြီးတရုတ်စိုးရကိုစိန်ခေါ်လိုက်ပြီးနိုင်အနေငယ်အချာမှာတရုတ်နိုင်ငံကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။တရုတ်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ရဲ့အပြောအရတော့ဂျပန်နိုင်ငံကထိန်းချုပ်ထားပြီးတရုတ်နိုင်ငံကသူတို့ပိုင်တယ်ဆိုပြီးအငင်းပွားနေတဲ့ကျွန်းတွေကိုလေကြောင်းကနေကာကွယ်ထိန်းချုပ်ဖို့အတွက်တိုက်လေယာဉ်တွေနဲ့ဂျိုတင်သတိပေးတဲ့လေယာဉ်တွေကိုဆေးလွတ်ထားတယ်လို့တရုတ်စိုးရပိုင်ရှင်းဝါသတင်းအေဂျင်စီကပြောပါတယ်။တရုတ်နိုင်ငံကတုံ့ပြန်လိုက်တဲ့အတွက်ဂျပန်နိုင်ငံကဆန်ကာကုလို့ခေါ်ပြီးတရုတ်နိုင်ငံမှာဒိုင်ဝူလို့ခေါ်တဲ့ကျွန်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရင်စရာအခြေအနေတွေလည်းတိုးလာခဲ့ပါတယ်။တရုတ်နိုင်ငံရဲ့ကြီးညာလိုက်တဲ့လေကြောင်းကာကွယ်ရေးစုံကိုဂျပန်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကအတိအမှတ်ပြုဖို့ညှင်းဆန်ခဲ့ပါတယ်။ဂျပန်နိုင်ငံကိုကာကွယ်ဖို့သဘောတူစာချုပ်အရအမေရိကန်ကအခုသတင်းပတ်အစောပိုင်းမှာသူ့ရဲ့ B-52 ပုံကျဲလေယာဉ်နှစ်စင်းကိုအဲ့ဒီကျွန်းပေါ်ဖျက်ပြန်ပြီးတော့သူ့ရဲ့ရည်တည်ချက်ကိုလည်းပြသခဲ့ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနကအဲ့ဒီဇုံတွေကိုဖျက်ပြန်တဲ့ဘယ်လင်းမဆိုသူတို့ဘယ်နိုင်ငံကဖြစ်တယ်ပြီးတော့တရုတ်အစိုးရရဲ့အမိန့်ကိုနာခံရမယ်ဆိုပြီးတော့သတိပေးမှုတွေထွက်ပေါ်ခဲ့ပြီးနေ့ရက်အကြာမှာလက်နက်မပါတဲ့အမေရိကန်စစ်လေယာဉ်တွေပြန်တန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။